မဒီမိုကရေစီကောင်ဆောင်တော်ဆန်းစုကြည်ကိုဂုဏ်ပြုတဲ့ငြိမ်းချမ်းရေးဂုဏ်သူဆောင်ဆုတစုချီးမြှင့်မဲ့အကြောင်းဂျပန်နိုင်ငံကကြေညာလိုက်ပါတယ်။နိုင်ငံကငြိမ်းချမ်းရေးတိုးတက်ထွန်းကားစေဖို့ဆောင်ရွက်သူလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုချီးမြှင့်တဲ့တတိယအကြိမ်မြောက်စကိုင်းငြိမ်းချမ်းရေးစုကိုအောက်တိုဘာလ25ရက်နေ့မှာစကိုင်းမြို့မှာချီးမြှင့်ပေးအပ်ဖို့ရှိပါတယ်။ဂျပန်နိုင်ငံအိုဆာကာနဲ့စကိုင်းမြို့အုပ်ချုပ်ရေးအဖွဲ့ကနှစ်နှစ်တစ်ကြိမ်ချီးမြှင့်တဲ့ငြိမ်းချမ်းရေးစုပေးပွဲကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးစုလက်ခံယူနိုင်မှာတော့မဟုတ်ပါဘူး။ဒေါက်တာဆန်းစုကြည်ဟာအသက်40အရွယ်1985ခုနှစ်ကတားငယ်ဖြစ်သူနဲ့အတူဂျပန်နိုင်ငံမှာခေတ္တနေထိုင်ခဲ့ပါတယ်။မြန်မာလွတ်လပ်ရေးကြိုးပမ်းမှုတမိုင်းသုတေသနလုပ်ငန်းအတွက်ကျိုတိုတက်ကသူကအရှေ့တောင်အာရှလေ့လာရေးစင်တာမှာကိုလာနေထိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။